ရခိုင်ဒေသတွင်စစ်တပ်နှင့်ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပေါ်နေတာကြောင့်ရခိုင်မြောက်ပိုင်းဒေသတွင်ပြည်ပဆိုင်ရာတက်ချီနေအဖွဲ့ရဲ့လုပ်ငန်းတွေကိုသတင်းပတ်နဲ့ချီပြီးတော့ရွှေ့ဆန်းထားတဲ့အကြောင်းပြည်ပဆိုင်ရာတက်ချီနေအဖွဲ့ ICRC ကကြားတာပေးနေမှာကြီးညာလိုက်ပါတယ်။မောင်တော်မြို့နယ်နဲ့ဆက်စခန်းတွေမှာရဲ၄ယောက်ကိုအေအေကတိုက်ခိုက်ခဲ့ပြီးတဲ့နောက်တစ်ပတ်ချင်းရင်လက်ဆယ်ရဲ့နေမှာကုလသမဂ္ဂနဲ့ဆက်ဆက်နေတဲ့အဖွဲ့တွေအပါအဝင်နိုင်ငံတကာကူညီကယ်ဆယ်ရေးအေဂျင်စီတွေကိုရခိုင်မြောက်ပိုင်းနောက်မြို့နယ်လေးခုအတွင်းကိုဝင်ရောက်ခွင့်အစိုးရကပိတ်ပင်လိုက်ပါတယ်။ဒီလိုပိတ်ပင်တဲ့နေရာမှာ ICRC နဲ့ကမ္ဘာစားနပ်ရိက္ခာစီစဉ်တို့တော့မပါဝင်ပါဘူး။အဲ့ဒီအချိန်ကစပြီးတော့ဒေတာတွေလူတိုင်းဝိုင်းအဖွဲ့အစည်းတွေကပေးပို့လိုက်တဲ့ထောက်ပံ့တွေကိုစစ်တပ်ကပိတ်ပင်ထားခဲ့ရပါ။ ICRC နဲ့ကမ္ဘာစားနပ်ရိက္ခာစီစဉ်တို့ကတော့ဒေတာတွေနေရာ18ခုကိုသာသွားခွင့်ရှိပြီးတော့အင်းကြီးချင်းချင်းပြည်နယ်တွေကအထက်ကျောက်တော်မြို့နယ်နဲ့ပလောက်ဝမြို့နယ်တို့ကိုသွားခွင့်ပိတ်ပင်ထားပါတယ်ရှင်။